Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ye 2019 khu ne January la 16 ye Boruhu ni nya bai season rwe go American pi taung su myo lo Washington DC ka ni dai yai thauk lwin pi ni ba bi shin. Jam ma mya tsin aung ma akhu Boruhu ni nya bai season rwe go taw yin tin set pi ba me.
Chino aung lin hu ba.ညနာဆီယမဲ့တရင်နေမှာတော့ဥရောပတမကအီယူနဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်ကိုလွှတ်တော်ကပယ်ချပြီးဝန်ကြီးချုပ်ထရီဇာမေဟာအယုံကြည်မရှိဆိုထွက်မဲ့ခွဲဆုံးဖြတ်ခံရမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကင်ညာနိုင်ငံနာရီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိရာနေရာကိုစီးနင်းတက်ခဲမှုတွေအဆုံးသတ်ပြီးဖြစ်တဲ့ကြောင်းသမ္မတကကြေညာလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့တက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်ထပ်ပြီးတင်းဆောင်နေရတဲ့ဒုက္ခတွေအရေအတွက်ဟာ6,000လောက်ထိရှိလာပြီဖြစ်တဲ့အကြောင်းကို
ဒီနေ့လုံးမှာအခုလက်ရှိပေါ်တော့ဒီ6,000နီးပါးလောက်ပြောလို့ရတယ်ကိုဒီကျွန်တော်တို့ပေးထားတာကတော့အခုဒီ5,000လောက်ကိုကတ်နေပြီ
စစ်တွေခြေဆိုင် RCR ICRC ရဲ့ဆက်စင်ရေးအရာရှိဒေါခင်ထီဦးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်စီးရေးအခြေအနေနဲ့ပတ်သက်ပြီးတက်မရော်နဲ့ AA ပြောဆိုချက်တွေကွဲလဲနေတဲ့အကြောင်းမြောက်အတ္တန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ကြီးကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်ခြင်းနဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမရေးသုံးသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ဥရောပသမဂ္ဂ EU ဖော်ဝင်ဖြစ်ကနေပြည်ထောင်ငယ်နှုတ်ထွက်မဲ့အစီအစဉ်ကိုလွတ်တော်ကတခဲနဲ့မဲခွဲပယ်ချခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဝန်ကြီးချုပ်ထရီဇာမေဟာအယုံကြည်မရှိဆိုတဲ့မဲခွဲဆုံးဖြတ်ခံမဲ့ခြေအနေနဲ့ရင်ဆိုင်နေရပါတယ်။မနေ့တုန်းကမဲခွဲဆုံးဖြတ်ခဲ့ပြီးချင်းမှာပဲဝန်ကြီးချုပ်ပေါ်အယုံကြည်မရှိဆိုတင်ခဲ့တဲ့အကြောင်းအဓိကတိုက်ခိုက်လီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဘင်ကပြောဆိုခဲ့တာပါ။အဆိုကမဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ရှုံးနေခဲ့မယ်ဆိုရင်တော့ထူထူရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။ဒါမှလည်းအယုံကြည်မရှိဆိုကိုဝန်ကြီးချုပ်ကြော်လွန်နိုင်မယ်လို့အကဲကတ်တွေခံမှန်းထားကြတယ်လို့လွတ်တော်ထဲမှာလူနည်းစုဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်ပါတီကလည်းဝန်ကြီးချုပ်ကိုထောက်ခံမှုပေးမယ်ကြောင်းပြောဆိုထားတာပါ။အကြီးအကျယ်အငင်းပွားစရာတွေကြုံနေရတဲ့ EU ကနေဗြိတိန်နိုင်ငံခွတ်တော်ရေးအစီအစဉ်ကိုအတည်ပြုရေးမဲခွဲရမှာဝန်ကြီးချုပ်ရဲ့ Conservative Party ကကိုယ်စားလှယ်တရားကျော်ပါဝင်လွတ်တော်အများစုကပယ်ချခဲ့တဲ့အတွက်ဗြိတိန်နိုင်ငံမှာလက်ရှိအစိုးရတရားပေါ်လွတ်တော်ကဆန့်ကျင်ခဲ့တဲ့အကြီးအမားဆုံးလှုပ်ရွတ်တစ်ခုလည်းဖြစ်ခဲ့ပါတယ်။ဆိုရအစီအစဉ်အရင်နေခဲ့တဲ့အတွက်မလ29ရက်နေ့မှာ EU ကနှုတ်ထွက်ဖို့စီစဉ်ထားရတယ်လေဖီယိုပြဲချင်းတွေနဲ့ကြုံနေရတာပါဗြိတိန်လက်တော်ကပယ်ချလိုက်တဲ့အတွက်သတ်မှတ်ရတဲ့အတိုင်းမဖြစ်တော့မဲ့လလာတွေပုံများလာနေတဲ့အကြောင်းလဲဗြိတိန်နိုင်ငံကခွတ်ထွက်ရေးအတွက်စစ်ဆန်ညှိနှိုင်းသူတူဖြစ်တဲ့မက်ကယ်ပန်နီယာကဒီနေ့ပဲသတိပေးပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတအဆိုပြုထားသူဝီလျံဘားကိုအတည်ပြုသင့်မသင့်အထက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ဒုတိယနေ့အဖြစ်ဆက်လက်ကြားနာစစ်ဆေးမှဖြစ်ပါရယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာအထူးစုံစမ်းရေးမှူးရောဘတ်မော်လာလုပ်နေတဲ့စုံစမ်းမှုတွေကိုလွတ်လွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုအင်္ဂါနေ့တုန်းကပထမနေ့အဖြစ်ကြားနာစစ်ဆေးမှုတွင်လွှတ်တော်မတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါရယ်မစ္စတာဘားကတော့နိုင်ငံရေးအရာဖိအားပေးလာရင်တော့စုံစမ်းမှုတွေကိုဗက်လိုက်မှုကင်းကင်းလုပ်နိုင်အောင်အကာအကွယ်ပေးသွားမယ်လို့ဖြေကြားခဲ့ပါတယ်။ဒီစုံစမ်းမှုကမရမကအပြစ်ရှာနိုင်အောင်လုပ်နေတာလို့သမ္မတဒေါ်နယ်ထရမ့်ကအမြဲပြောနေတာပါ။အထူးစုံစမ်းရေးမှူးမစ္စတာမော်လာအနေနဲ့အဲ့ဒီလိုလုပ်နေတယ်လို့သူမယုံကြည်ကြောင်းနဲ့စုံစမ်းတွေးရှိချက်တွေကိုလွှတ်တော်နဲ့အများပြည်သူသိရှိအောင်လို့သူအစီရင်ခံစာထုတ်ပြန်မယ်လို့ကြားနာပွဲမှာဝီလျံဘားကပြောကြားသွားပါတယ်။နိုင်ငံတော်ရှေ့နေချုပ်အနေနဲ့တီးခြားလွတ်လပ်မှုရှိဖို့အရေးကြီးတယ်ဆိုတာနဲ့တရားရေးစနစ်အပေါ်သမ္မတထရမ့်တိုက်ခိုက်ဝေဖန်နေတဲ့ကိစ္စတွေကိုဒီမိုကရက်အမတ်တွေကအလေးပေးမေးခွန်းတွေမေးကြပါတယ်။တကယ်လို့သမ္မတကနိုင်ထက်စီးနင်းခိုင်းလိုက်ရင်တော့မှမမှန်ကန်တဲ့လှုပ်ရက်ဆိုရင်သူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့မစ္စတာဘားကပြန်လည်ဖြေကြားခဲ့ပါတယ်။ဝီလျံဘားဟာသမ္မတဟောင်းဂျော့ချ် HW Bush လက်ထက်တုန်းကနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုယူခဲ့ဘူးပါတယ်
။အမေရိကန်ဆွေးရလုပ်ငန်းတချို့ရပ်ဆိုင်ထားခြင်းမှာလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးနိုင်မယ့်ဥပဒေမူကြမ်းတရားကိုဒီနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးတည်ပြဖို့ရှိပါတယ်။ဒါပေမဲ့လည်းသမ္မတနဲ့တိုက်ခိုက်ဒီမိုကရက်တစ်ဘဏ္ဍာရေးသုံးစရိတ်အတွက်ဆစ်ဆန်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်ချိန်မှလစာရမလဲဆိုတာကတော့မရင်မရဖြစ်နေစေပါ။အစိုးရလုပ်ငန်းတွေဒီစိတ်ပိုင်းရပ်ဆိုင်ထားရတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရဝန်ထမ်း8000လောက်ဟာလက်ကမရပဲအလုပ်လုပ်ကြရတာဒါမှမဟုတ်လည်းအလုပ်မစင်းမဲ့နေရပါတယ်။ စုဝလုပ်ငန်းတွေနောက်ထပ်သတင်းတစ်ပတ်ဆက်ရထားမယ်ဆိုရင်တော့ဒီနှစ်ထဲမှာပဲဝန်ထမ်းတွေနောက်တစ်ချိန်လစာရကြမှာမဟုတ်ပါဘူးဒီချိန်ထဲမှာပဲအစုဝလုပ်ငန်းတွေဒီစီတပိုင်းရက်ဆိုင်ထားရတာကြောင့်ရက်ခက်လာမဲ့အကျိုးဆက်တွေရောပါလာရောပါစေဖို့နှစ်စဉ်ဝင်ငွေကွန်ဆောင်သူတွေအတွက်ဝန်ဆောင်မှုပေးဖို့လေကြောင်းလုံခြုံရေးအစားအသောက်နဲ့စေဝါဘေးအန္တရာယ်ကင်းရှင်းစစ်ဆေးဖို့တွေလိုအရေးကြီးတဲ့ဝန်ဆောင်မှုတွေအတွက်ထောင်နဲ့တောင်းနဲ့ချီတဲ့အစုဝဝန်ထမ်းတွေကိုလစာမဲ့ပေးပေးအလုပ်ပြင်ဆင်ဖို့လည်းအစိုးရကပြန်ခေါ်ထားပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတတိုင်းကာဗိုကုန်ကျစရိတ်ဒေါ်လာ 5.8 ဘီလီယံကိုလွှတ်တော်ကအတည်ပြုရေးကိုသမ္မတ Trump ကတောင်းခံထားတဲ့အတွက်အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းထားရတာပါဒီမိုကရက်ပါတီလွှတ်တော်ခေါင်းဆောင်တွေကတော့နယ်စပ်လုံခြုံရေးဝန်ထမ်းတွေတွန်းပြင်းမှုနည်းပညာအစင်းမြင့်မှုတွေအပါအဝင်ထိရောက်တဲ့နည်းလမ်းတွေအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆဲဖို့ကမ်းလှမ်းထားတာဖြစ်ပါတယ်
ကင်ယာနိုင်ငံနိုင်ရိုဘီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးတွေရှိရာနေရာကိုစီးနင်းတိုက်ခိုက်မှုအဆုံးသတ်သွားပြီလို့တမရအူဟူရူကင်ညာတာကကြေညာခဲ့ပါတယ်ဒူးစစ်ဒီ2ဟိုတယ်ဝင်းထဲကတိုက်ခိုက်မှုမှာအရသာ14ယောက်သေဆုံးပြီးတော့900လောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကယ်တင်နိုင်ခဲ့တယ်လို့ဒီကနေ့အစောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကွန်းထဲမှာသမရကပြောခဲ့ပါတယ်တိုက်ခိုက်မှုမှာပါဝင်သူတွေကိုအချမ်းဖက်သမားတွေအဖြစ်သမရကရည်ညွှန်းတုံ့နှုတ်ပြီးတော့အားလုံးကိုတုတ်တင်ရှင်းလင်းလိုက်နိုင်ကြောင်းပြောကြားခဲ့ပါတယ်သေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတဦးပါဝင်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကအင်ကာနေနှောင်းပိုင်းတော့အတည်ပြုခဲ့ပေမဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်မပြောပါဘူးတိုက်ခိုက်မှုအတွင်ဗြိတိန်နိုင်ငံသားတဦးသေဆုံးခဲ့ကြောင်းလည်းသတင်းတွေထွက်နေပါတယ်အင်ကာနေမွန်လွယ်ပိုင်းတော့ဗန်တစ်ခုရှိပောက်ကွဲမှုနဲ့ဟိုတယ်ဧကမ်းမာတွေကအသေးခံဘုံးဖောက်ခွဲမှုတွေနဲ့စတင်ခဲ့တဲ့တိုက်ခိုက်မှုကိုတော့အယ်ရှာဘပ်စစ်သွေးကြောအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်လုံခြုံရေးကင်မရာကမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေထဲမှာတနက်သမား၄ယောက်ဟာကားရနားရနေရာကနေဖြတ်လျှောက်လာပြီးတော့သူတို့ထဲကအနည်းဆုံးတစ်ယောက်ကစတင်ပြစ်ခတ်တာကိုလည်းတွေ့ရပါတယ်။အဲဒီနောက်မှာတော့ရုံးတဲ့ဟိုတယ်ဝန်ထမ်းတွေဧည့်သည်တွေဟာထိတ်လန့်တကြားအဆောက်အဦတွေကနေထွက်ပြေးခဲ့ကြဗရင်းပေါက်တွေကနေတွေ့ဆင်းခဲ့ကြတယ်လို့ပြစ်ခတ်မှုတွေကြားမှာရဲကားတွေနဲ့ရနိုင်သမျှအကာအကွယ်တွေနောက်မှာပုံအောင်နေသူတွေကိုလည်းတွေ့ရှိခဲ့ပါတယ်။စားတောက်ဆန်တစ်ခုထဲမှာဆိုရင်လေစပွဲတွေမှာစားလက်စတန်းလန့်တဲ့တေဆုံးဒဏ်ရာရသူတွေကိုဝင်ရောက်ရှင်းလင်းတဲ့ရဲတွေကတွေးခဲ့ကြပါတယ်။မျက်မြင်တွေ့သူတချို့ကလည်းခန္ဓာကိုယ်အစိတ်အပိုင်းတွေစမ်းမြင်ပေါ်မှာမြင်တွေ့ရတယ်လို့ပြောကြပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံကာဘူးမြို့နယ်မှာဒီသတင်းပတ်တဲ့ထရက်ကာစင်းနဲ့အသေးခံဘုံးခွက်တက်ခတ်မှုကြောင့်သေဆုံးသူတွေထဲမှာအမေရိကန်နဲ့အိန္ဒိယနိုင်ငံသားနိုင်ငံသား2ဦးပါဝင်တဲ့ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။နိုင်ငံခြားကုမ္ပဏီနဲ့ပရိုက်တာဖွဲ့စည်းရေးရုံးတွေအိမ်ငန်းတွေရှိရာ Green Village ဝင်းထဲမှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားတွေကတင်းလာနေတုန်းကအသေးခံဘုံးပေါက်ခွဲမှုတွေနဲ့ပြစ်ကတ်တက်ခတ်မှုတွေဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲတာလီဘန်တပ်တွေကကြေညာထားပါတယ်။သေဆုံးသူတူဖြစ်တဲ့အသက်55နှစ်အရွယ်အမေရိကန်နိုင်ငံသားမနုပေါ်ကမာဆန်ဟာတက်ခတ်မှုဖြစ်ခြင်းကကာဘူးပြည်တော်မြို့တော်မှာရှိတဲ့ First Micro Finance Bank မှာအလုပ်လုပ်နေတာပါ။အိန္ဒိယနိုင်ငံကလည်းသေဆုံးသူတွေထဲမှာသူ့နိုင်ငံသား2ပါဝင်တဲ့ကြောင်းအတည်ပြုထားပါတယ်။တက်ခတ်မှုဟာအကြီးတန်းပြီးတရားပေါ်ကြောင်နဲ့လုံရဖြစ်တဲ့အကြောင်းလဲမနေ့ကအိန္ဒိယတန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာအပြင်းထန်ရှုတ်ချထားတာပါ။အင်အားပြင်းထန်တဲ့ပောက်ကွဲမှုကြောင့်အမျိုးသမီးတွေနဲ့ကလေးတွေပါဝင်အာဖဂန်နိုင်ငံသားအများစုဖြစ်တဲ့လူတရာရောက်တန်းရတဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကကြေညာထားပါတယ်။
ဆင်မပွေနိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေတတိယနေ့နဲ့နောက်ဆုံးနေ့ရောက်လာချိန်မှာပဲခရီးရန်တင်းအောင်ဆရာလည်းဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ Evan Mawari Ray ကိုလုံခြုံရေးတပ်ဖွဲ့တွေကနေအိမ်မှာဖမ်းဆီးလိုက်ပါတယ်။စူပူမှုဖြစ်အောင်လှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးသွားတာဖြစ်ကြောင်းသူ့ရဲ့ရှေ့နေကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြောကြားပါတယ်။ဖမ်းဆီးခံလိုက်ရတဲ့တင်းအောင်ဆရာ Mawari Ray ဟာဇင်ဘာဘွေနိုင်ငံကိုသမရအဖြစ်နှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူ Robert Mugabe ကိုဆန့်ကျင်တဲ့ဗီဒီယိုတွေကို2016ခုနှစ်တုန်းကလူမှုကွန်ရက်တွေမှာဇက်တိုက်ဆိုသလိုဖျက်ခဲ့ရာကနိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်ခဲ့မှုပါတယ်။လောင်စာစီစေးအကြီးအကျယ်မြင့်တက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြပွဲတွေနှစ်ရက်ကြာပေါ်ပေါက်ရာကနေပြီးတော့ထိခိုက်သေးဆုံးမှုတွေလည်းကြုံတွေ့ရပြီးမြို့တော် Harare မှာအခြေအနေတွေဟာတင်းမာနေပါတယ်။ဇင်ဘာဘွေလူ့သမားတမကအဖွဲ့ချုပ်ကသုံးရက်ကြာဆန္ဒပြဖို့တိုက်တွန်းထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေ၊ကျောင်းတွေလည်းတင်းနစ်လာနေတော့ကပိတ်ထားရပါတယ်။အင်တာနက်လူမှုကွန်ရက်ကိုလည်းမြို့ကန်တွေမနေ့ကတည်းကတုံးလို့မရပဲဖြစ်နေကြပါတယ်။ဇင်ဘာဘွေနိုင်ငံကအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ E-Connect ကတော့ သူတို့ရဲ့အင်တာနက်ဝန်ဆောင်မှုတွေကိုအစိုးရကဖိအားပေးပိတ်ခဲ့တဲ့အကြောင်းသုံးဆွဲသူတွေစီကိုဒီကနေ့ပဲ text message စာသားတွေနဲ့ပေးဖို့အကြောင်းကြားခဲ့ပါတယ်
။မလေးရှားနိုင်ငံကအာကစားပွဲတော်တွေမှာရှင်ပြိုင်ရမယ်။အစ္စရေးနိုင်ငံကအာကစားသမားတွေကိုဝင်ဝင်မပေးဘဲဆက်လက်တားမြစ်သွားမယ်ကြောင်းမလေးရှားနိုင်ငံကပြောလိုက်ပါတယ်။မွတ်စလင်အများစုရှိရာမလေးရှားနိုင်ငံဟာအစ္စရေးနဲ့တရားဝင်တန်တမာအဆက်ဆံမရှိသလိုအစ္စရေးနိုင်ငံကလက်မှတ်ကိုင်ဆောင်သူတွေကိုလည်းဝင်ဝင်ပေးလို့မရှိပါဘူး။မလေးရှားနိုင်ငံကပါလက်စတိုင်းတွေကိုခိုင်မာအားပေးထောက်ခံထားပြီးအစ္စရေးပါလက်စတိုင်းနှစ်နိုင်ငံညီညွတ်စွာရှင်တွဲနေထိုင်ရေးအတွက်တိုက်တွန်းနေတဲ့နိုင်ငံလည်းဖြစ်ပါတယ်။2020တိုကျိုမတန်ဆွမ်းသူများအိုလံပစ်အားကစားပွဲတော်အတွက်အရေးချင်းစစ်မဲ့မလေးရှားနိုင်ငံရှေ့ပိုင်းဆာရာဝတ်ပြည်နယ်မှာဇူလိုင်လနောက်ပိုင်းကျင်းပမဲ့ကမ္ဘာမတန်ဆွမ်းသူများရေကူးပြိုင်ပွဲမှာရှင်ပြိုင်မဲ့အစ္စရေးအားကစားသမားတွေကိုဝင်ဝင်မပေးဖို့အစိုးရဘက်ကပြီးခဲ့တဲ့လတဲ့ဆုံးဖြတ်ထားတဲ့အတိုင်းအတည်ဖြစ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဆက်ဖိုဒင်အဗ္ဒူလာကဒီနေ့ပဲပြောဆိုလိုက်တာပါ။ပြည်ပဆိုင်ရာမတန်ဆွမ်းသူများအိုလံပစ်ကော်မတီကတော့မလေးရှားအစိုးရရဲ့ဆုံးဖြတ်ချက်ပေါ်စစ်ပြက်မိကြောင်းပြောရင်ပဲအဖြစ်တစ်ခုခုရှာနိုင်မှုမျှော်လင့်နေကြောင်းလဲပြောဆိုထားပါတယ်။
လူမှုကွန်ရက်သုံးဆွဲနေသူတွေရဲ့မူရစေးဆွဲနေသူတွေရဲ့ပြုမှုဆောင်ရွက်ချက်တွေဟာအင်ပတန်ဆင်တူတယ်လို့သိပ္ပံပညာရှင်တွေလေ့လာတွေးရှိခဲ့ပါတယ်လူမှုကွန်ရက်ကိုအလွန်အကျွံသုံးဆွဲသူတွေဟာမူရစေးဆွဲနေသူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေမချနိုင်တာကိုတွေ့ရတယ်လို့အမေရိကန်ကမီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမွန်နက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာဖြစ်ပါတယ်ကမ္ဘာပေါ်မှာရှိသမျှလူဦးရေရဲ့၃ပုံ၃ပုံဟာလူမှုကွန်ရက်တွေကိုသုံးဆွဲနေကြတယ်။တချို့သူတွေကတော့အလွန်အမင်းကိုသုံးနေကြပြီးတော့ပတ်ဝန်းကျင်မှာဖြစ်နေတာတွေကိုလက်ရောညှိထွေဖြစ်အောင်လို့မတုံ့ပြန်နိုင်တော့တာတွေ့ရတယ်လို့မီရှိဂန်ပြည်နယ်တက္ကသိုလ်ကလက်ထောက်ပါမောက်ခဒါမီရှိကပြောပါတယ်လေးလာမှုအစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့လက်ထောက်ပါမောက်ခမက်ရှိကသူတို့ရဲ့လေးလာချက်ကနေပြီးတော့လူမှုကွန်ရက်တွေလိုရာထက်သုံးနေကြတဲ့ကိစ္စကိုအလေးထားကင်တွယ်ဖြေရှင်းလာကြမယ်လို့မျှော်လင့်တယ်လို့လည်းပြောပါတယ်လေလာချက်မှာပါဝင်သူ81ယောက်ကိုသူတို့ရဲ့ဆုံးဖြတ်နိုင်စွမ်းဘလောက်ရှိသလဲလို့တိုင်းတာလေလာခဲ့တာဖြစ်ပါတယ်။မူရစေးဆွဲနေသူတွေအနေနဲ့ဘလောက်မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်သလဲဆိုတာကိုတိုင်းတာတဲ့ Iowa Gambling Task စိတ်ပိုင်းဆိုင်ရာစစ်တပ်မှုမျိုးလူမှုကွန်ရက်ဆွဲနေသူတွေကိုလုတ်ခဲ့တာပါ။သူတို့ရဲ့ဆုံးဖြတ်ချက်ကစိုးကြိုးတက်ရောက်မှုတွေရှိလာမယ်ဆိုတာသိရတဲ့လူမှုကွန်ရက်အလွန်အမင်းသုံးနေသူတွေဟာအန်ဒီယံများတဲ့ဆုံးဖြတ်ချက်ကိုချလိရှိတာတွေ့ရှိခဲ့ကြပါတယ်။ဒါတွေမကအဲ့ဒီသူတွေဟာဒီလူမှုကွန်ရက်မတုံးရတဲ့အချိန်မှာလဲတုံးဖို့စိတ်ရောက်နေကြတယ်လို့အေးရေးလဲအပြက်ခံကြတယ်လို့လေလာမှုမှာပါဝင်သူတွေကပြောပါတယ်ရှင
်ပုတ်ထူးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်တမရော်နဲ့ရခိုင်လူမျိုးစုလက်နက်ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်အရေးအတွက်ဟာ6000နီးပါးရှိလာနေပြီလို့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC နဲ့ရခိုင်အနှံ့မှာကုညီကယ်ဆယ်ရေးတွေလုပ်နေတဲ့ One Lab Foundation တို့ကအတည်ပြုပြောဆိုပါတယ်အခုလိုတိုးလာတဲ့အရေးအတွက်ကြောင့်စားဝတ်နေရေးလိုအပ်ချက်တွေပုံများလာတဲ့အတွက်တိုက်ပွဲကာလကြာရှည်မယ်ဆိုရင်အခြေအနေဟာဒီထက်ပိုပြီးဆိုးလာနိုင်လို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူသင့်ကြောင်းဝါလက်ဖောင်ဒေးရှင်းဒါရိုက်တာကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်စပွဲပရိပခါရရှိနေတဲ့ရခိုင်ဒေသမှာစစ်ဆောင်ဥယျာဉ်ဟာတဖြည်းဖြည်းတိုးနေပြီးဒီရပိုင်းအတွင်းမှာ6000နီးပါးရှိနေပြီလို့နိုင်ငံတကာကြက်ချိန်နေအဖွဲ့ ICRC ကပြောပါတယ် ICRC အနေနဲ့စစ်ဆောင်စကန်နေရှိရဲ့ပုံသားကျွန်းကြောက်တော်ဘူးတီတောင်ရသေးတောင်စရဲ့မြို့နယ်လေးခုမှာကုညီကယ်ဆယ်ရေးတွေကိုလုပ်နေပြီးလုံးညုံကြီးတင်းကျပ်ထားတဲ့နေရာကလွဲလို့ဒုက္ခသည်အများစုကိုထောက်ပံ့ထားကြောင်းစစ်တွေခြေဆိုင် ICRC ရဲ့ဆက်ဆံရေးအရာရှိဒေါခင်ထေးဦးကပြောပါရယ်
။ဒီနေ့လုံးမှာအခုလက်ရှိပေါ်တော့ဒီ6000နီးပါးလောက်ကျော်လို့ရတယ်ကိုဒီကျွန်တော်တို့ပေးထားတာကတော့အခုဒီ9000နားကိုကန့်နေပြီ။ကျွန်တော်တို့ကတော့ဒီလလန့်မှုတလောက်ပေါ်တော့ကိုတော်လို့ရတဲ့ ITP ဆက်ဆံတွေကိုကျွန်တော်တို့ကတစ်ခါပွားပြီးဆိုရင်ရိတ်ခါနှစ်ပတ်ဆက်လောက်ယူသွားတယ်ကို။ဒီရှိတဲ့နေရာဆိုရင်ကျွန်တော်တို့ငွေသားထောက်ပံ့တယ်။ကျွန်တော်တို့တွေ့တဲ့လောက်ကတော့အခုလက်ရှိအချိန်အထိသူတို့ဖုံးလုံးနေတယ်။ဒါနဲ့ရိတ်ခါတွေလေ။အဲ့တော့ကျမတို့ကဒီ ICRC တခွဲသေးရပေးနေတာမဟုတ်ဘူးသူတို့မှတခြားထောက်ပံ့နေရတာရှိတယ်ကျမတို့တော့လာလို့အေးလုံချုံမှုမရှိနိုင်ဘူးလို့ထင်နေနေရလို့ဆိုရင်ကျမတို့ကဒီအစိုးရကိုခေတ္တရှိကိုတောင်းတာပေါ့နော်အောင်တဲ့ချိန်မှာဆိုသူတို့ကလည်းဒီနေရာမှာတော့တော်တော်လုံချုံရဲ့အခြေအနေရှိနေသေးတယ်ဒါလေးတော့ခဏဆောင်ပါဦးပေါ့နော်အဲ့လိုမျိုးဆိုရင်ကျမတို့ခဏဆောင်နေရတယ်ဒီလောက်အတိုင်းသာလို့ရှိပါတယ်ကျန်တာတော့ကျမတို့လမ်းလမ်းမီတလောက်ပေါ်လို့ရတယ်ကိုခုချိန်ကြီးကတော့
ဒုက္ခတွေဥယျာဉ်ကကြောက်တော်မြို့နယ်ဘက်မှာအများဆုံးဖြစ်ပြီးလူဦးရေ2000ကျော်ရှိပါတယ်ICRC အနေနဲ့စစ်ဆောင်တယောက်ကိုနှစ်ပတ်စာ30ကျပ်2000ထောက်ပံ့ပြီး ဆောင်းအေးရစီကန်နဲ့တောက်တုံးရီအတွက်လည်းထောက်ပံ့နေရရှိရလို့ပြောပါရယ်ရခိုင်ပြည်နယ်အစိုးရကလည်း3,900ကျော်လူတစ်ယောက်ကို5,000ကျပ်နှုန်းနဲ့လှူခဲ့ပေမဲ့တကယ်တမ်းကျလိုအပ်တာကြီးကများနေလို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူတင်ကြောင်းစစ်တွေအခြေစိုက်ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါရယ
်လက်ရှိက6,000လောက်ရှိပါတယ်ခင်ဗျာဟိုပိမိနေတဲ့ပြောတွေရောပေါ့နော်အဲလိုအပ်ချက်တွေကအများကြီးပါအတိအကျတော့စာမေးရိက္ခာတင်ကိုချိုးနေရတယ်မှာဆိုစောက်ပေါ့ဥပမာဘီကေဒီပီကချိုးပြလာတဲ့လူတွေမှာဆိုဘာမှမရခဲ့ဘူးအဲ့လိုထွက်ပြလာကြတော့ဘောအလေချောက်ဆိုတဲ့ကျော်ကအဲ့ဒီကကြရင်သူတို့မှစောက်တို့အဝဲခြေတို့အဲ့ဒီအရာကနောက်တော့ကသူတို့နေထိုင်ဖို့ကိုနိုင်တာဒီမြေကြီးမှာပဲနေရတာပေါ့နော်ဒီယာစီကအရင်ကဒီဦးသူအေးတယ်မြေကြီးမှာပဲနေရတဲ့အခါကျတော့အဲသူတို့ရဲ့ရေချေပေါ်ဘယ်လောက်ထိကြာမလဲဆိုတော့တော်လို့မရဘူးဒီလာမင်းလာဆိုရင်ဆာမိုဝဲစတော့မယ်အဲ့ဒီမှာကလေးတွေဆိုအလေတန်းနဲ့မူလာတန်းတွေတော်တော်များတယ်အဲ့ဒီကလေးတွေကြောက်ဆက်နေဖို့ဟိုဟာလေးလိုအပ်ချက်ကြီးတယ်နောက်တစ်ခုကကျမ်းမာရေးပေါ်ကျမ်းမာရေးဆိုရင်အဲတချို့နေရာတွေမှာတော့အင်တာတွေလုထားပြီမေးလို့ဟိုအင်တာနဲ့လူနေတဲ့တေးနဲ့ယာယီတေးနဲ့ဝေါ်ဒီကန်လောက်ပဲဝေးနေခါကြတော့လေအဆင်မပြေဘူးပေါ့နော်အဲ့ဒါမျိုးတွေလည်းရှိတယ်နောက်ရေခက်ခဲမှုတွေရှိတယ်အင်းတကယ်ရဲ့အခုဒီပန်ပိုးမှုကိုအစိုးရအနေနဲ့ဟိုယူဖို့ယူရမယ့်အခြေအနေမျိုးပါဒါကဒီစစ်ကဘေတော့ပြီးမှလည်းဆိုတဲ့အားကလည်းမရေရဘူးအခုမှပွင့်လင်းရသည်ဖြစ်တယ်စစ်ကိုစစ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့လေဒါဟိုညှိချင်လမ်းစဉ်ပေါ်မှာပဲဆွေးနွေးဖြေရှားကြဖို့ကျွန်တော်ကတော့ပြောချင်တယ
်စစ်ရှောင်ရေအတွက်ကတနည်းတခြားတိုးလာနေသလိုလက်ရှိစည်ရေးပဋိပက္ခကလည်းအခုချိန်ထိရောရောပါမသွားသေးပါဘူးဗုဒ္ဓဦးနေ့ညနေပိုင်းမှာပဲမောင်တော်မြို့နယ်သားမှာအပြန်အလှန်ပြစ်ခတ်မှုတွေရှိနေပြီးနေအိမ်မီးလောင်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်တပ်မတော်အနေနဲ့စစ်တိုင်း၅ခုမှာလေးလကြာအပြစ်ခတ်ရစရေးကိုကြီးညာထားပေမဲ့လည်းရခိုင်ဒေသမှာလူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့2019နိုဝင်ဘာ1ရက်လောက်ကစပြီးတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်
ကိုယ်စားထက်တဲ့ရင်ပြပို့ထားတာပါတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါဦးမယ်ရခိုင်ပြည်နယ်ကစီပဋိပက္ခတွေနဲ့ပတ်သက်ပြီးမြမတက်မလို့နဲ့ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA တို့ရဲ့ပြောဆိုချက်တွေမှာကွဲလွဲတာတွေအတော်များများရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတက်မလို့နဲ့ AA နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာမြမတက်မလို့နဲ့ရခိုင်တက်မလို့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတယ်လို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုနေတာတွေဟာနှစ်ဖက်ကြမ်းမှာကွဲလွဲချက်တွေရှိနေတာပါ။အင်ကာနေကမြန်မာဘင်္ဂလားဒေ့နိုင်ငံနယ်စပ်ချန်စီယိုနားမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကန် AA တို့ကြားတိုက်ပွဲထိတွေ့မှုဖြစ်ပွားခဲ့ကြောင်းပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆံရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှူးဘူမှုချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။
ဒီတော့ကျွန်တော်တို့ကတော့မေတ္တာလုံးကြီးတွေနဲ့ဖြစ်သွားတဲ့ပုံပါဖြစ်သွားပြီးတော့ကြာဒီကနေ့ဗင်္ဂလားနိုင်ငံတက်တဲ့ဆရာထုတ်သွားတဲ့အခြေအနေရှိပါတယ်ကြာမေတ္တာချန်ပီယံဘက်မှာကျွန်တော်တို့ပတင်းပေါ်နေရာလေးတွေတော့ရှိတယ်ပုံတော့ဟိုတိုက်ပွဲဖြစ်သွားတာတော့ဆက်ပြေကြကြဖြစ်ပြီးမှဖြစ်သွားတော့မရှိသေးဘူးကြာ
နေဆက်မှတ်တိုင်မှတ် PP 56လုံချုံရေးစခန်းကနေ जा ဆောက်ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့နေဆက်ချန်စီယူစရှောက်လုံချုံရေးဆောင်ရွက်နေစဉ်မှာစခန်းရဲ့တောင်ဘက်မီတာ1900တို့အရောက်မှာ AA ဖွဲ့ထောင်ထားတဲ့မိုင်းဒလုံးနေမီပောက်ကွဲခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇန်နဝါရီလ15ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစိုးရတိုက်ပွဲဖြစ်စဉ်နေရာကိုတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့နေ जा ဆောက်တပ်ရဲတပ်ဖွဲ့ပူးပေါင်းဖွဲ့တို့တွားရောက်ပူးပေါင်းစဉ်ဖြစ်စဉ်နေရာကိုမရောက်မီမီတာ400ကျော်မှာခမိုင်းအား50ဦးခန့်ရှိတဲ့ AA ဖွဲ့ကနေအသင်းဆောက်ကြိုဖျက်တောက်တိုက်ခိုက်ခဲ့လို့အပြန်အလှန်ထိတွေ့မှုဖြစ်ပွားခဲ့ပြီး AA တပ်ဖွဲ့ကနေနိုင်ငံနယ်နိမိတ်ချန်စီယိုအပြင်တစ်ဖက်ဘင်္ဂလားဒေ့နိုင်ငံတွင်းကိုဆုတ်ခွာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်တိုက်ပွဲဖြစ်စဉ်နေရာဒီနေ့ပိုင်းမှာ AA ဘက်ကအသင့်ဆောက်ကျူနေရာယူထားတဲ့ပြစ်ချင်းတွေနဲ့နိုင်ငံငယ်ဆက်ချန်စီယိုမှာအကျယ်၄ဘီအမြင့်၅ဘီခန့်ရှိဖျက်ဆီးထားတဲ့နေရာ၄နေရာကိုတွေ့ရှိရပြီးမိုင်းထိဖြစ်စဉ်ကြောင့်နေချဆောက်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကအင်ကန်နေတိုက်ပွဲဖြစ်ပွားပြီး AA ဘက်ကနေဘင်္ဂလားနေမီတဲ့ဆုတ်ခွာထွက်ပြေးသွားတဲ့ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ပေါ် AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုထားပါတယ်။
တဲ့ဝင်ကျင်းတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကပ်ပြေးသွားတဲ့ဘာညာဆိုတဲ့ဥဒါတော့အဲ့လိုမျိုးစစ်ဆင်တော့မရှိဘူးကြာနော်ကျွန်တော်တို့ကတော့ကျွန်တော်တို့ရခိုင်နေနေခင်းမှာပဲကျွန်တော်တို့တပ်ဖွဲ့တွေကိုတန်းကျင်နေရတာဖြစ်တယ်အဲ့ဒီဘင်္ဂလားဒေ့ရှ်မှာဘာနေရပါအကြောင်းမှမရှိဘူးဒါကျွန်တော်တို့ကဟိုစစ်ဆင်နေနေပြောနေတာပေါ့ဒီဘက်ကထုံးတာအတိုင်းပေါ့ကြာနော်ကျွန်တော်တို့ကအဲ့ဒီအကြမ်းဖက်အဖွဲ့ကြီးတွေနဲ့ဒါအသက်ဆက်ဆက်ဆွေးနေတဲ့ဥစ္စာရှိတယ်သူတို့ရဲ့ဒါနိုင်ငံရေးမျိုးလုံးတွေပေါ့ကြာနော်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဒေကြတာတခုကတော့
ကျွန်တော်အနေနဲ့ဒီတိုင်းကမှာနော်အဲ့ဒီဘင်္ဂလားဒေ့ရေကန်နေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေနေန ตามรอดเรียนทุกอย่างยี่ผู้อันนี้เนี่ยนับเพื่อจะสมมุติเสียงตีสิกูยิ่งใช้ยิ่งลงงานเสียงชินเนี่ยทุกอย่างมันไม่พูดเลยผมมุ่งจะสมิงทองอ่ะเปลี่ยวไปเลยตามรอดเพื่อก็เปลี่ยวสุดเลยลองงานลองหาเอตั้งเพื่อวันนี้ไม่พูดเลยแล้วเนี่ยยี่ที่มันตีส่งตัวเลยชาเกียร์เนี่ยพงยูเล็กเจียวก็เจียวตาเรียบเสร็จแล้วเอปัญญายี่ตาวงคันคันดูข้ากับเปลี่ยวไปเลย
บ้ามาตามมาดูไปก็เจอสุขันสิบโมงจะโยมเองฟังอาดาเจ้าจะเจ้ากูช่วงไปยาลูกชิ้นโดนเนาะอยู่ด้วยกันอยู่ด้วยดีอยู่ในบ้านว่าอ๋อเราเป็นเสียไม่ได้สุขจะเจอเลยเอ้าที่ไหนเกิดชีลากะที่ตรงนี้เนี่ยมาตัวเล่นในจีนคลั่งที่เราตีตัวเลยเอ็ดิชาเกียร์ก็แดงกันลีอันนู้นมีเจ้าเนี่ยพงโยเลยอยู่ก็แดงกันลีอันนู้นตาลีอยู่ลองดูที่ไหนเนี่ยเราจะโน้ตเอ็ดิเราต้องไปเลยมันนี่ก็ที่จะเทมาปุริดาวมองโดนเนี่ยยังได้ตามอยู่เ
ကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်မှာရခိုင်တမတော်ပေါ်နေနေစစ်စင်ကြီးလှုပ်ဆောင်သွားဖို့ကိစ္စကိုနိုင်ငံတော်သမ္မတရုံးကနေညွှန်ကြားပြီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတာပါမြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်ဘူဒီတောင်ရသိပ်တောင်ပုံလုံးကျုံမြို့နယ်တွေဘက်မှာရွာသား 9,000 ကျော်ဒုက္ခသည်ဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကိုအိမ်ပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှမ်းမှာတော့တမရယုံသတင်းစာရှင်းလင်းပွဲအတွင် BBC မြန်မာပိုင်းသတင်းဌာနရဲ့ Facebook တိုက်ရိုက်ထုတ်လွှင့်ချက်မှာရုပ်ပြောင်ပုံတွေပါသွားတဲ့အပေါ်တောင်းပန်ဖို့တမရယုံကသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်သတင်းမီဒီယာကောင်စီက BBC သတင်းဌာနကိုခေါ်ယူထားတယ်လို့ကောင်စီဥက္ကဋ္ဌကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဇန်နဝါရီ9ရက်နေ့ကလုတ်တဲ့တမနာယုံနှစ်ပတ်တကြိမ်ပုံမှန်သတင်းစာရှင်းလင်းပွဲကို BBC မြန်မာပိုင်းက Facebook ကနေတိုက်ရိုက်ထုတ်လွှင့်ချက်အတွင်းတမနာယုံညွှန်ကြားမှုချုပ်ဦးစောထီးရဲ့မျက်နှာမှာဗီဒီယိုအဖက်ရုပ်ပြောင်ပုံတွေပါဝင်သွားတဲ့ပတ်သက်ပြီးပြန်တောင်းပန်မှုတမနာယုံကမြန်မာသတင်းမီဒီယာကောင်စီကိုဇန်နဝါရီ9ရက်နေ့မှာစာပို့တိုင်ကြားထားတာပါဒီတိုင်ကြားစာနဲ့ပတ်သက်ပြီးကြာပတင်းဒီမှာဆွေးနွေးဖို့ BBC သတင်းဌာနကိုခေါ်ထားတယ်လို့မြန်မာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်က VOA ကိုပြောပါတယ်
အဲ့ဒါမြတ်ဖြာမှာအစည်းအဝေးမှာခေါ်ထားပါတယ်ဖိတ်ထားတယ် complaint committee အဲ့ဒီကိစ္စသူတို့တိုင်ထားတာသူတို့တိုင်တဲ့စကားနဲ့တစ်ဖက်ကဘာပြန်ဖြေမလဲပေါ့ဥပဒေအရညီနိုင်ပြရမှာပေါ့အယုံမဟုတ်ဘူး BBC ကိုခေါ်ထားတယ်နော်ဒီခေါ်ထား BBC ရဲ့သဘောထားသူပြောပြမယ်သူတောင်းပါမယ်သူပြန်ဖြေရှင်းမယ်ဆိုတာပြီးတာပါပဲ
အဲ့ဒီဇန်နဝါရီ9ရက်နေ့ကတိုက်ရိုက်ထုတ်လွှင့်ချက်ဗီဒီယိုဖိုင်ကိုတော့ BBC မြန်မာပိုင်းသတင်းဌာနကချက်ချင်းပြန်ဖြတ်လိုက်ပြီးအခုလိုဖြစ်သွားတဲ့အတွက်ဝန်ထမ်းကြောင်အဲ့ဒီနေ့တရက်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီ13ရက်နေ့မှာတော့တက်ဆိုင်သူတွေကိုတောင်းပန်တဲ့အကြောင်းထပ်မံထုတ်ပြန်ထားပါတယ်။သတင်းမီဒီယာကောင်စီအနေနဲ့ကတော့ဒီလိုမျိုးနောက်ထပ်မဖြစ်အောင်တားမြစ်မယ်လို့အုံချန်ကပြောပါတယ
်။ဒီသမရယုံကညွန်ကြိုင်းမှုတို့ပြောက်ကဲတဲ့သရှင်ပွဲရုပ်ပုံတရံကိုပုံဖြတ်ပြီးတော့ဟိုစကားပြောရရင်တော့သူ့ရဲ့ဒိဋ္ဌာကိုထိပါးကြတာပေါ့လေအဲ့တော့သူတွားပြီးတော့စော်ကားတယ်လို့ဖြစ်တော့ကိုယ့်ဘက်ကကြပြန်တောင်းမှာမှာပေါ့ဒီပို့ဆိုနောက်ဒါမျိုးမတင်မို့ဒါစကားမရမှာပေါ့ဒါတော့ပဲရှိပါတယ
်ဒီလိုဆွေးနွေးဖို့ခေါ်ထားတဲ့ပတ်သက်ပြီး BBC မြန်မာပိုင်းရဲ့သဘောထားကိုသိရှိရဖို့လန်ဒန်မြို့ BBC ရုံးချုပ်မှာရှိတဲ့ BBC မြန်မာပိုင်းဌာနအကြီးအကဲကိုတယ်လီဖုန်းဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးခင်ဗျာ
သောရရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ပြင်သစ်နိုင်ငံကနေကီလိုမီတာ30ကျယ်တဲ့အင်္ဂလိပ်ရေလက်ကြားကိုဆက်လီငယ်လေးတွေနဲ့ဖြန့်လာတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်တိုးလာတဲ့ဒီလအစောပိုင်းကအဖြစ်အပျက်ကိုကြီးကျယ်တဲ့အဖြစ်အပျက်ကြီးတစ်ခုဖြစ်ဗြိတိန်အစိုးရကကြေညာလိုက်ပါတယ်။ရေလက်ကြားကိုကင်းလှည့်ရေးစစ်ရေရင်တွေဆီလွတ်ထားသလိုရေလက်ကြားတစ်ဖက်တစ်ချက်မှာလည်းလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေစုပြုံဝင်လာတဲ့အပေါ်အစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံအကြောင်း Henry Ridgewell ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင
်။ဥရောပကိုရောက်ဖို့မြေတဲပင်လယ်ကိုဖြတ်လာတဲ့ဒုက္ခတွေကိုပူတွဲပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်ကိုင်နေတဲ့ဥရောပသံတမန်အဖွဲ့ကကင်းလက်ရေရင်တွေကိုခေါ်ယူပြီးဗြိတိန်နဲ့ပြင်သစ်နိုင်ငံကအင်္ဂလိပ်ရေလက်ကြားမှာဆီလွတ်ထားတာပါ။ပရတိန်နိုင်ငံမှာလာပြီးတော့နိုင်ငံရေးခလုံးခွင့်တောင်းခံကြတဲ့အကြောင်းရင်းကိုပြည်ထောင်စုဝန်ကြီးစာဂျစ်ဂျာဗစ်ကအခုလိုမေးခွန်းထုတ်ပါတယ
် If you are a genuine asylum seeker then why have you
တကယ်လို့ရိုးရိုးသားသားခလုံးခွင့်တောင်းနေဆိုရင်သူတို့ပထမဆုံးရောက်တဲ့ပြင်သစ်နိုင်ငံမှာဘာကြောင့်ခလုံးခွင့်မတောင်းကြတာလဲပြင်သစ်ဟာလုံခြုံဘေးကင်းတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာဘယ်သူမှငြင်းမှာမဟုတ်ပါဘူ
းပြည်ခဲ့တဲ့3လအတွင်းအင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးတော့ပရတိန်နိုင်ငံနဲ့ဝင်ရောက်ဖို့ကြိုးပမ်းသူ400ကျော်ရှိတယ်လို့အစိုးရကပြောပါတယ်လေမုတ်သွင်းထားတဲ့လှင်ငယ်တွေနဲ့ဆောင်းနှင်းကြီးမှာဖြက်ကူးလာတာမျိုးလည်းမကြာခဏတွေ့ရသလိုအများစုကအီရန်နိုင်ငံကဖြစ်ပါတယ်။တဟာအန်ယဲနဲ့ရင်ဆိုင်ရတဲ့ခရီးလမ်းလည်းဖြစ်ပါတယ်။အင်္ဂလိပ်ရေလက်ကြားဟာလိုင်းကြီးပြီးတော့လေထန်သလိုတင်မောသွားလာမှုအများဆုံးရေချောင်းလမ်းတစ်ခုလည်းဖြစ်ပါတယ်။နိုင်ငံရေးခလုံးခွင့်တောင်းခံကြတဲ့သူအများစုဟာအသက်အန္တရာယ်ကိုစတေးပြီးတော့အင်္ဂလိပ်ရေလက်ကြားကိုမဖြတ်ပါဘူး။အများစုကလေချောင်းကနေရောက်လာကြတာပါ။တချို့ကလည်းဗြိတိန်နိုင်ငံထဲဝင်လာတဲ့ truck ကားတွေအောက်မှာပုံခိုပြီးတော့လိုက်လာကြတာပါ။ပြင်းတဲ့ဖက်ကစိတ်ကံမှာလုံခြုံရေးတွေတိုးမြင့်လိုက်တဲ့အတွက်ရေလက်ကြားကိုလှင်ငယ်တွေနဲ့ဖြည့်ဝင်ဖို့ကြိုးစားလာကြတာဖြစ်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တို့လက်ကနေလွန်ခဲ့တဲ့3နှစ်ကထွက်ပြေးလာတဲ့နိုရူဟာဒီအိုယာခလီကတော့ရေခဲခန်းပါတဲ့ကုန်းနင်းကားတွေကနေပရတိန်နိုင်ငံထဲခိုးဝင်လာတာပါ။အဲ့ဒီတုန်းကသူအသက်16နှစ်သားရှိပါသေးတယ
်။ When it starts and he started to fetch. That was two calls like we were just like hugging each other and sit in the middle of the lorry when he opened the door we just
ကစနိုးတော့ကားထဲကရေခဲကန်းလဲစပြီးအေးလာပါတယ်အေးတတအောင်ကားထဲမှာတယောက်နဲ့တယောက်ပွေ့ဖွဲ့ပြီးလိုက်လာခဲ့ကြတာပါကားရလို့တကားဖွင့်လိုက်တာနဲ့ကျွန်တော်တို့တကြိုးတည်းခုန်ချပြီးထွက်ပြေးကြတာပါနောက်ဆုံးအဝေးပြေးလာမှပေါ်ရောက်တော့ရဲတွေကလာဖမ်းတာခံခဲ့ရပါတယ
်သူကတော့နိုင်ငံရေးခလုံးခွင့်ရခဲ့ပါတယ်ခန်းလို့ခေါ်တဲ့ဒုက္ခတဲ့ကုညီရေးကိုရကသူ့လိုအုတ်ထင်းလို့မပါတဲ့ဒုက္ခတဲ့ကလေးငယ်တွေအတွက်နေရေးပညာသင်ကြားရေးနဲ့အခြေခံလိုအပ်ချက်တွေထောက်ပံ့ပေးပါတယ်။အခုလိုဒုက္ခတဲ့တွေအလုံးရင်းနဲ့ဝင်လာတာကိုအစိုးရဘက်ကတုံ့ပြန်ဆွဲပုံကနိုင်ငံရေးကြောင့်ဖြစ်တယ်လို့ခန်းအဖွဲ့က Bridget Chapman ကအခုလိုပြောပါတယ
်။ It's a crisis in that people are being forced to put their lives at risk to make a claim for asylum that's
ကိုရခလုံးဝင်ရဖို့အသက်အန္တရာယ်ကိုပမာဏမထားဘဲနဲ့ရောက်လာရတဲ့အခြေအနေတွေဟာလက်ခံနိုင်စရာမရှိတဲ့ဖြစ်ရပါဒါပေမဲ့ခုဟာက2လခွဲအတွင်းမှာဒုက္ခသည်ပေါင်း250လောက်ရောက်လာရတဲ့အခြေအနေကိုပြောနေတာပါဒါကအကြက်တဲမဟုတ်ပါဘူးအာနာရှိရဲ့တချို့လူတွေကြားမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ဘသူကသဘောထားအတင်းမှဆုံးဖြစ်မလဲဆိုပြီးလောက်ကင်ပြနေတာအတော်များများတွေ့ရပါတယ်ဘာဖြစ်လို့လဲဆိုတော့ခေါင်းဆောင်ဖြစ်နိုင်မဲ့အခွင့်အလမ်းရဖို့အပြိုင်လုပ်ပြနေတယ်လို့ကျမထင်ပါတယ်။ဒါဟာလူအသက်တွေကိုယင်းပြီးနိုင်ငံရေးအရာကစားနေကြတယ်လို့ကျမတော့မြင်ပါတယ်
။အဲ့ဒီလိုဆွဆွဲချက်တွေကိုအစိုးရကတော့ညှင်းဆိုပါတယ်။ကင်းလေရည်ရင်တွေဆီလို့ရတာဟာလေလူမောင်ခိုတင်ဖို့မဲ့လူတွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုအဲ့ဒီလိုအနေများတဲ့ခီးလန့်နဲ့ထွက်မလာနိုင်အောင်တားမြစ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတချို့ဒုက္ခသည်တွေကတော့သူတို့ကိုကင်းလေရည်ရင်တွေကယ်တင်လိုက်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တီခီးကိုပို့ပြီးတော့အသုံးပြုလာလိမ့်မယ်ဆိုတဲ့သတိပေးချက်တွေလည်းရှိနေပါတယ်ရှင်
။နားလောင်ပါရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio Dial လွှင့်အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာVOA Burmese News မှာလည်းအချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။ဒုတိယပိုင်းနိုင်ယူဝဲမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ပြီးတော့နှားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဖီဝီမြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ16ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအဝလွန်ခြင်းနဲ့စီးကျူသွေးကျူဆက်ဆက်နေတဲ့အကြောင်းနဲ့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
စိတ်မကောင်းစရာပဲပြောမှာပေါ့နော်။ဒီကနေ့အခြေအနေကြည့်လို့ရှိရင်ညဉ့်ညံရေးအလားအလားကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ
်မြန်မာတိုင်းသားပြည်ထနာနဲ့အိန္ဒိယနမူနာဆိုတဲ့ပေါ်1990ပြည်ရေကောက်ပွဲပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဥကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်1949ခုနှစ်ကဖွဲ့စည်းခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ကြီးကနေAmerican ပြည်ထောင်စုနှုတ်ထွက်ခြင်းတဲ့အကြောင်းသမ္မတ Donald Trump ကသူ့ရဲ့အနီးအနားကအရာရှိတွေကိုနေရာတော်များများမှာပြောဆိုခဲ့တယ်ဆိုပြီး New York Times သတင်းစာမှာရေးပါတယ်သမ္မတ Trump ကိုယ်တိုင်လည်း NATO အဖွဲ့ကြီးအပေါ်တခါတရံလူသိရှင်ကြားဝေဖန်ပြောဆိုနေတာလည်းဖြစ်ပါတယ်နိုင်ငံသားရေးကျွမ်းကျင်သူတွေကတော့ American ပြည်ထောင်စု NATO မဟာမိတ်ကနှုတ်ထွက်မယ်ဆိုရင်ဒီအဖွဲ့ကြီးကိုတလျှောက်လုံးဝေဖန်နေတဲ့ Russia သမ္မတ Vladimir Putin ဝမ်းသာအောင်အကျိုးပြုတယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ပြောဆိုပါတယ်VOA တန်တမန်ရေးဆိုင်ရာသတင်းတောက်စင်ဒီစိန်သတင်းပေးပို့တာကိုကိုသိန်းထိုင်ဦးကပြောပြပါအောင်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း80လုံးနေတို့မမိတ်အဖွဲ့ဟာတည်ငြိမ်ရေးအတွက်အဓိကတောက်တိုင်တစ်ခုဖြစ်တဲ့ဆိုတော့အမေရိကန်သမ္မတတွေဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကလွှတ်တော်အမတ်တွေတည်ငြိမ်တကြွတည်းရှုမြင်ခဲ့ကြပါလေ။ဒါပေမဲ့လည်း2016သမ္မတရွေးကောက်ပွဲမဲဆွဲကာလကလေးကဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေကဒီမမိတ်အဖွဲ့ကြီးနဲ့ပတ်သက်လို့ပါတီနဲ့စလုံးတင်ရင်တို့ထဲရှုမြင်ချက်တွေနဲ့ကွဲလွဲနေခဲ့ပါတယ်သူကအခုလိုပြောခဲ့တာပ
ါ Let me tell you NATO is obsolete it was 67 years
ago over 60 NATO ဟာလက်ရှိအခြေအနေတွေနဲ့မကိုက်ညီတော့ပါဘူး68နှစ်ရှိပြီနှစ်ပေါင်း60ကျော်အိုမင်းနေပြီနိုင်ငံတော်တော်များများကအကြမ်းဖက်မှုရန်ကိုတိုက်ဖြတ်ဖို့ဖွဲ့စည်းထားတာမဟုတ်ပဲဆိုဗီယက်ပြည်ထောင်စုဆိုတာကိုကာကွယ်ဖို့ဖွဲ့ထားတာပါဆိုဗီယက်ပြည်ထောင်စုဆိုတာလည်းမရှိတော့ပါဘူး
သမ္မတယူကောဘွယ်ကာလကလေးကနေတို့မမိတ်ဖွဲ့ဟာခင်မမီတော့ဘူးလက်ရှိအခြေအနေနဲ့မကန့်ညီတော့ဘူးဆိုပြီးဒေါ်နယ်ထရန့်ကပြောဆိုခဲ့တာပါဥရောပမမိတ်နိုင်ငံတွေဘက်ကသုံးစိတ်ပုံပြီးထက်ဝင်ဖို့ကိုလည်းသူကထက်ခါတလဲလဲတိုက်တွန်းပြောဆိုနေခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လနေတို့ထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုအခုလိုထပ်ပြီးပြောခဲ့ပါတယ
် For years presidents have been coming to these meetings and talked about the expense the tremendous expense for the United States
and ဒီစည်းဝေးကိုလာတဲ့သမ္မတတိုင်းသုံးစည်းကိစ္စကိုပြောခဲ့ပါတယ် American ပြည်ထောင်စုအတွက်သုံးစည်းနဲ့ပတ်သက်ပြီးပြောခဲ့ကြသလိုတိုးတက်မှုတွေလည်းရရှိခဲ့ပါတယ်အဖွဲ့ဝင်တိုင်းကသူတို့ပေးထားတဲ့ဂရီတွေအတိုင်းရေရှည်ထည့်ဝင်ဖို့ပြောဆိုခဲ့ကြတာပါအရင်ကမတွေးဘူးတဲ့အခြေအနေအထိတိုးမြင့်နိုင်အောင်သူတို့လုပ်ကြပါလိမ့်မယ
်အင်္ဂါနေ့က New York Times သတင်းစာပါရေးသားချက်နဲ့ပတ်သက်ပြီးလေ့လာသူတွေကတော့လက်ရှိကာကွယ်ရေးဝန်ကြီး James Matrix ရာထူးကထွက်သွားတဲ့အခါမှာနေတို့ရဲ့အနာဂတ်အတွက်ပိုစိုးရိမ်စရာဖြစ်မယ်လို့သုံးသပ်ပြောဆိုကြပါတယ်။ Atlantic Council ကလေးလာသုံးသပ်သူတူဖြစ်တဲ့ Mark Simagowski က Skype ကနေအခုလိုပြောပါတယ်။
I think Secretary Mattis was the primary brake on President Trump's ambitions.
တမန်တော်ရဲ့ရည်မှန်းချက်တွေနောက်နေတို့ဟာမိတ်ဖွဲ့ကထွက်ဖို့ဆန္ဒတွေကကာကွယ်ရေးဝန်ကြီး James Mattis ရှိနေလို့အထောက်အမြောက်သေးတာဖြစ်ပါတယ်။James Mattis မရှိတော့ဘူးဆိုရင်နေတို့ကနေနှုတ်ထွက်တဲ့လဲဆက်ပါနေတာအကျိုးမရှိဘူးလို့မြင်တဲ့သမ္မတ Trump နဲ့ဆိုရတဲ့ကလူတွေအတွက်အခွင့်အရေးကြီးတရက်လို့ပြောရမှာပါပဲ
နေတို့မာမိတ်အဖွဲ့ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုရင် Russia သမ္မတ Vladimir Putin ကိုပဲအကျိုးအမြတ်ရသွားစေလိမ့်မယ်ဆိုပြီး Maksimagovsky ga tri berawa
it would be a significant gift to him and he would see it as an open invitation
Vladimir Putin တို့လက်ဆောင်ကြီးတစ်ခုပေးလိုက်တယ်ဖြစ်သွားပါလိမ့်မယ်။နောက်ဥရောပကိုရုရှားကကျူးကျော်လာအောင်လမ်းပွင့်ပေးလိုက်လို့ဖြစ်သွားပါလိမ့်မယ်
။နေတို့မာမိတ်ဖွဲ့ကြီးဟာအမေရိကန်ပြည်ထောင်စုရဲ့မျိုးသားလုံခြုံရေးနဲ့ကမ္ဘာတည်ငြိမ်ရေးအတွက်ဘလောက်ရေးကြီးတယ်ဆိုတာကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေအနေနဲ့သင်္ကေတသဘောပဲဖြစ်ဖြစ်မဲခွဲဆုံးဖြတ်ပြီးသမ္မတဒေါ်နယ်ထရန့်ကိုအကြောင်းကြားသိနေပြီလို့လဲကျွမ်းကျင်သူတချို့ကသတိပေးပြောဆိုနေကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပါရှင်။အခုဆက်ပြီးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာအဝလွန်ခြင်းနဲ့စီးကျူသွေးကျူရောဂါဆက်ဆက်နေတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်ပါရှင်။
အမှန်ရှိတဲ့9လေးချိန်ထက်အဆမတန်မြင့်တက်နေပြီးအဝါလုံယောဂရှိနေတဲ့သူတွေဟာနှလုံးယောဂ၊သီးတူယောဂနဲ့စီးကျူသွေးကျူယောဂတွေဖြစ်ဖို့အခွင့်အရေးများလာပါတယ်။အဝါလုံချင်းနဲ့စီးကျူသွေးကျူယောဂရဲ့ဆက်ဆက်မှုကိုမေးကြည့်တဲ့အခါမှာတော့ Grand Hanta International Hospital မှာဓာတုနှင့်ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဖြစ်သူဒေါက်တာဒေါ်သင်းသင်းလှိုင်ကအခုလိုပြောပါတယ်။
အဆီဓာတ်တွေများလာနေတယ်အဲ့အဆီ tissue တွေကနေပြီးတော့ cytokine လို့ခေါ်တဲ့အဲ့ဒီဓာတ်တွေထုတ်ပါတယ်အဲ့ဒီလိုမျိုးဓာတ်တွေကကျမတို့ကိုယ်ခန္ဓာထဲမှာရှိတဲ့မုတ်ချိုအိမ်မှာရှိတဲ့ insulin ထွက်နှုံးတော့၎င်းထွက်လာတဲ့ insulin အစွမ်းသက်တည်ကိုတော့၎င်းသူကကျဆင်းစေရဲ့ insulin ရဲ့ပုံမှန်လုပ်ငန်းကဒီကျမတို့ရဲ့သွေးကြောလေးတွေမှာရှိတဲ့တခြားအချို့ဓာတ်ကိုပုံမှန် level ဖြစ်အောင်သူကထိန်းပေးတယ်ဒါပေမဲ့ insulin ကောင်းကောင်းလုပ်မလုပ်တော့ဘူးဆိုလို့ရှိရင်ဒီတခြားတွေကရှိတဲ့နာထက်သွေးထဲမှာပို့ပြီးတော့အချိန်ပြည့်ရှိလာတဲ့အခါမှာသွေးချိုဆိုတာဖြစ်လာတယ်။သွေးချိုကဒီသွေးထဲကနေပြီးတော့ကြောက်ကုတ်ရောက်တဲ့အခါမှာဆီးဖြစ်ပေါက်သွားတဲ့အခါမှာဆီးထဲမှာလည်းဈာပါလို့ရှိရင်ဆီးချိုဆိုတာဖြစ်လာတယ
်။ကိုယ်လေးချိန်ပမာဏချင်းတူပေမဲ့အရက်ရှည်တဲ့သူတွေကအဝမလွန်ပဲအရက်ပုတဲ့သူတွေကအဝလွန်နေတာမျိုးကြုံတွေ့ရလေရှိပါတယ်အဝလွန်ခြင်းရှိမရှိကိုကိုယ်လေးချိန်ပမာဏနဲ့အရက်အမြင့်တို့ကိုအချိုးချပြီး BMI လို့ခေါ်တဲ့ကြီးညွှန်းကိန်းနဲ့တိုင်းတာရတယ်လို့ဒေါက်တာဒေါ်သင်းသင်းလှိုင်ကပြောပါလေ
အရက်ဆိုရင်စင်တီမီတာဒါမှမဟုတ်လို့ရှင်ပေနဲ့ဟိုဟာနဲ့လက်မနဲ့တိုင်းမယ်အဲ့ဒါရဲ့နောက်ပြီးတော့ခုနကတော့ကိုယ်လေးချိန်တိုင်းတာလို့ရတယ်ကီလိုဂရမ်ဒါမှမဟုတ်လို့ရှင်ပေါင်အဲ့ဒီကူရလာတဲ့ကိုလေးချိန်နဲ့အရက်နဲ့ကိုတိုင်းတာပြီးတွက်ချက်ထားတဲ့ body mass index အတူအားဖြင့်ဆိုရင် BMI အဲ့ဒီဟာကိုကျမတို့လွယ်ကူစွာတွက်ချက်လို့ရတယ်တယ်လီဖုန်းရှိတဲ့သူတိုင်းမှာ internet မှာ BMI calculator လို့တွက်ချက်တာလို့ထည့်လိုက်လို့ရှင်ခုနကျမရဲ့အရက်ကျမရဲ့ကိုလေးချိန်ကိုထည့်လိုက်လို့ရှင် BMI ဆိုတာထွက်လာတယ်ပေါ့နော်အဲ့ဒီမှာကျမချမ်းမာရေးအဖွဲ့ကြီးကပြောထားတာချမ်းမာတဲ့အရက်နဲ့ရှိတဲ့ကိုလေးချိန်ဟာ18.5 ကနေ 24.6 လို့သတ်မှတ်ထားတယ်။25ထက်ကျော်သွားလို့ရှင်ကိုလေးချိန်ပိုတယ်။30ထက်ကျော်သွားလို့ရှင်အဝလွန်နဲ့35ထက်ကျော်သွားရင်ဆိုးရွားစွာအဝလွန်လဲလို့သတ်မှတ်ထားတယ
်။ကိုကုတ်ကအဝလွန်နေပြီလို့သိလက်ရတဲ့အခါမှာကိုလေးချိန်ရှော့ချခြင်းတဲ့သူတွေဟာနေ့စဉ်စားတောက်နေတဲ့အစားအသောက်ပမာဏကိုအဆမတန်ရှော့ချလေရှိကြပါလေ။အစားအသောက်တိုင်းကိုရှော့ချစရာမလိုပဲအမြင့်ထက်ကျွယ်ဝတဲ့အစားအစာတွေကိုများများအစားသုံးပေးဖို့လိုတယ်လို့ Grand Hanta International Hospital မှာအဟာရပညာရှင်ဖြစ်သူဒေါက်တာမေဖူးစွန်ကပြောပါတယ်
ကျမတို့ healthy eating plate ကိုစားပြီဆိုလို့ရှိရင်ကျမတို့ပကံများပေါ့နော်ဒါနိုင်ငံတကာမှာသတ်မှတ်ထားတာ9 inch ရှိတဲ့ကိုယ်လမပတ်လည်ပကံရှိတဲ့ဟာကို standard ယူထားပြီးတော့ပကံရဲ့တဝက်ပေါ့နော်တဝက်ကိုကျမတို့ fiber ပါတယ်အဓိက fiber တွေပါတယ်ဟင်းဟင်းရွက်တွေကိုနေရာပေးပြီးတော့ကျန်တဲ့ပကံ၄ပုံ၃ပုံကျမတို့ carbohydrate carbohydrate ပါ carbohydrate ရဲ့အဓိကအစားအစာဖြစ်တယ်ထမင်းမစားရင်ကျမတို့ခေါက်ဆွဲစားမယ်ကြာစံစားတယ်မိုးရင်းငါးဘက်စားတယ်ညက်ခေါက်ဆွဲစားတယ်နောက်စံကြုံအခြေခံပြီးလုပ်ထားတဲ့အစားအစာတွေနောက်ပါမုတ်ပေးမှုတွေနောက်အခုမြန်မာနိုင်ငံမှာဆိုမြန်မာလူမျိုးတွေစားတဲ့ကောင်းကြီးနဲ့ကောင်းကြီးကိုအခြေခံပြီးတော့လှုပ်ထားတဲ့မုတ်တွေဒါတွေအားလုံးကကျမတို့ပကံရဲ့၄ပုံ၃ပုံမှာပဲနေရာယူတင်တယ်။နောက်ကြံတဲ့ပကံရဲ့၄ပုံ၃ပုံကြတာကျမတို့အသားချက်ပေါ့နော်
။အစီစားရင်အဝလွန်ယောဂဖြစ်နိုင်တယ်လို့ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ဂစီဓာတ်တွေကိုအလွန်ကျုံစားသုံးခဲ့မယ်ဆိုရင်လေကိုယ်လေးချိန်မြင့်တက်လာနိုင်ပါတယ်။တခြားတဲ့များတဲ့အစားအသောက်တွေကိုအလွန်ကျုံစားသောက်ခြင်းဟာအဝလွန်ယောဂနဲ့စီးကျူသွေးကျူယောဂတွေကိုဖြစ်စေနိုင်တယ်လို့ဒေါက်တာမေဖူးစွန်ကပြောပါတယ်။
ဒီ fast food တွေကျမတို့ပြီးတော့ added sugar ပါအပူဆောင်းကြပါတယ် energy drinks တွေနောက်အသင့်သောက်ဖြော်ရည်အရန်ကိုနေရာယူလာကြပါကြောင့်ဆိုတော့တို့ကဈေးလဲတက်တာတယ်နောက်တစ်ခါကျတော့လွယ်လွယ်ကူကူနဲ့လည်းရတယ်အဲ့တော့ကျမတို့ဥပမာပြောရရင်စားချက်နေတဲ့ចောင်းသားတယောက်အလွယ်တကူပေါ့နော်ចောင်းသားရည်ပဲဖြစ်ဖြစ်အမုတ်ဆိုင်ပါပဲဖြစ်ဖြစ်ဝ ွယ်တောက်လိုက်တဲ့ဒီ energy drinks လို့ပြောရဲအင်အားဖြည့်အချိုကြီးတွေအများတော့ပဲကျမတို့အချိုရက်တွေအရင်အောင်လုပ်ခဲ့အောင်လို့ခါကျမတို့ shake တပူတောက်လိုက်နေမှာလက်ဖက်စာစုံနဲ့ပေါ့နော်တကြား73ဆုံး14ဆုံးလောက်ထိခန္ဓာကိုယ်ရဲ့သွေးထဲကိုတခြားတစ်ဖြစ်ရောက်သွားတယ်။အဲ့တော့ကျမတို့နိုင်ငံတကာမှာသတ်မှတ်ထားတာဒီတခြားစားသုံးမှုကအပိုဆောင်တခြားစားသုံးမှုဒီတရက်ကိုလက်ဖက်စာစုံ6ဆုံး24ဂရမ်နဲ့မပိုသင့်ဘူး။ပိုလာပြီဆိုတာနဲ့မျှအဲ့လိုပါဒီနောက်ပိုင်းတစ်ဖြည်းဖြည်းနဲ့စားလဲစားတယ်ပြန်လဲမသုံးဆိုလို့ရှိရင်ကျမတို့ခန္ဓာကိုယ်မှာစုဆောင်းတာတွေများလာပြီးတော့ကျမတို့အဝါလုံး overweight အရင်ဖြစ်တယ် obese အဓိကဖြစ်တယ်မဟုတ်လား။
ကျမကြီးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်အဝါလုံးယောဂနဲ့စီကျူသွေးကျူယောဂဖြစ်ပွားမှုတွေကိုရှော့ချပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇဝ
ါမြမလူထုနဲ့ကျမကြီးကဏ္ဍအပြီးမှာတော့အခုမြမကြီးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြမနိုင်ငံမှာတိုင်းသားလက်နဲ့ကိုင်းအင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရာမတူကွဲပြားမှုတွေများလို့နဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နှဲပါရတယ်ဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရသအစွဲတက်လာပြီးနောက်မှာညဉ့်ညင်းအလားလားပူပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ခဲ့ရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတူးတက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါရဲ့လားဒီညဉ့်ညင်းရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အခြေအနေကြီးလို့ရှိရင်ညဉ့်ညင်းရေးအလားအလားကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက်အဲပြဿနာအခက်အခဲတွေကိုလူလူကပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူးနောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပိုများလာကြလဲဘာကြောင့်ညီညာရေးအလားလာဟာပိုမိန်ကြလဲဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေတစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသွင်းညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့တန်တရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်စောင့်အောင်ပါ
ဟုတ်ကဲ့အဲ့နံပါတ်1အချက်ကိုရင်းဆန်းစစ်ပါဆရာအဲ့တော့အကြီးသေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ energy ဆိုတာဟာတက်နေတဲ့လောက်ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲ့တော်တော်များများရှိပါတယ်သို့သောအခက်ခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်ခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် energy အစိုးရဟာတိုင်းပြည်ရေးကြည့်တဲ့အရာတွေကိုပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းဖြစ်တဲ့တွင်အခက်ခဲတွေဒီဟာအစိုးရအာဏာချက်အလိုမြင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိစရာသူတို့သုံးသပ်တာကလွန်ပါသလားခံပြင်းပြီးရောများပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှမျိုးလုံးဖြစ်နိုင်တယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တပ်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာမြန်မာမိကုန်းထုတ်ခံရတယ်။အဲ့ဒါလို့လုပ်တဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မိကုန်းပေါ့။ဒါခုထိမေးခံနေရတဲ့အတွက်ဒီတန်ဆရာအကျိုးကိုခံစားတဲ့လို့ကျွန်တော်မြင်နေခင်ဗျ
။ဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့ဒီအသွေးနဲ့ပတ်သက်လို့တစ်ခုရဲ့ဒီချင်းနေဆွအောင်တမင်းလုံနေတဲ့အင်အားစုတွေရှိသလားဆိုရဲ့အချက်လည်းဆရာနံပါတ်1နဲ့ပြောခဲ့ပါတယ်။အဲ့ဒီချက်ကဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျ။အ
ခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အစိုးရကိုပြုတ်ကြရေးကိုအတိုက်ခံနေရလောက်တာအစင်လာတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မရော်ကပဲအဓိကဟိုလောက်တာတိုက်ချင်းသ တို့မတိုက်ချင်တယ်သူတို့ပါပဲအဲဒါအစင်လာပေါ့နောက်တစ်ခုကဒီတမရောဟယောအရင်ကစစ်ဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြရာကသိတယ်သိတယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရုံကတော့အိန္ဒိယဘက်ကအခြေပြုတဲ့သဘုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင်အေးအေးပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးကနေအခုတလောက်အောင်ကြီးလာလောက်အောင်ဟာအေးအေးတော်လုံးလို့လားတခြားအကြောင်းတွေလားဒါမဟုတ်စစ်တကမတိပဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော်အေးအေးပစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တရဲ့အဲသဘောသဘာဝဟာမိကွန်ထုတ်ဆရာအကြီးကြီးရှိနေတယ်အဲကြောင့်အခုလူတိုက်ပွဲတွေဖြစ်နေချင်းဟာတမရဘကရောနောက်တခါအတိုက်ခံတခြားနိုင်ငံရေးအင်အားပါတီတွေအင်အားစုတွေကပါလက်ရှိဆိုတော့အကျက်တဲဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးကျင်းဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်အေးဆိုလို့အေးနဲ့ပတ်သက်ပြီးတခွန်းမေးချင်ပါတယ်အခုတမရကတစ်ဖက်သက်ပြစ်ခတ်ဆွေးကြီးညာတယ်လေးလာခွဲဆက်သွင်းကြီးညာတယ်ဆွေးနေနေမှာအေးအေးထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလှပ်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအရှေ့ပိုင်းတွေကိုပဲသူကအဲဒီအပြစ်ခတ်ရဆဲတွေမှာထက်လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါလဲခင်ဗျာ
အဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရဆဲရေးမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲကြောင့်အေးပဲဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာနောက်ဘက်ဒေသကိုဖြစ်ဖြစ်သူအယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုကျွန်တော်အိန္ဒိယနဲ့နှိုင်းယှဉ်ပြီးမေးချင်တယ်ဆရာအိန္ဒိယကကဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တယ် linguistically or ethnically ကဘယ်အများဆုံးတိုင်းပြည်ဖြစ်တယ်တချိန်တည်းမှာပဲကဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားသလဲဆရာသူတို့စီမှာတိုက်ပွဲစုပ်စုံနေသိမကြရတော့ပါလားဆရာဘယ်လိုဖြည့်ရှင်းခဲ့ပါလဲသူတို့
အိန္ဒိယနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်လပ်ရေးရခဲ့ကဒီနေ့တမိုင်းဟာကျွန်တော်တို့အားကြစရာကောင်းသလိုအိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတပ်မတော်ကရရှိပြီးကိုနိုင်ငံကလည်းသူတို့ဂုဏ်ယူတာတွေ့ရတယ်ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြားပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမ်မြင်လွတ်လပ်ရေးရတဲ့အတူတူကိုလိုနီဖြစ်ကြတယ်။အမှဦးတယောက်ထဲကနေဦးဆောင်တဲ့အစိုးရစနစ်သို့မဟုတ်အုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးအမြင့်တွေတယ်။အိန္ဒိယကအဲ့လိုမရှိဘူး။အမြဲပြင်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပျက်စီးနေတာပေါ့နော်အိန္ဒိယကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အိန္ဒိယစစ်တပ်နဲ့ကျွန်တော်တို့စစ်တပ်အချိန်လေးရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးတာပြောတာမဟုတ်ဘူးအိန္ဒိယကတပ်ခုနပြောသလိုစစ်တပ်ဟာလည်းတူရီထိတ်ဆုံးတဲ့ပုံကိုရဲ့အမိန့်ကိုနာခံကြတာဒါအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတက်မတော့အကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုံကိုပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိကြလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်ထိတာဝန်ထမ်းတဲ့လူ2ယောက်နဲ့တူတူဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲပူထမ်းကြတယ်အချိန်ကြာရင်ဒါအားယူကြတယ
်အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတက်မတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိသလားဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြင်းနေလိုက်ပေါ့နော်ပြောမရမရအဲ့ဒီတည်းမျိုးမျိုးရှိတယ်မှာကောရခတတ်တော်မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့ဒီတက်တွေကလည်းသူ့ရဲ့အယောင်သူ့အစုံနဲ့အဲဟိုချီတက်စည်ရေးပြတာသူအလုံးဟာစစ်ဦးစီးချုပ်တူရဲ့အမိန့်အောင်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းကြားမှာပြစ်ပခတ်လုံးဝမရှိဘူ
းအဲတမရဟိုအိန္ဒိယမှာညောင်းနေတယ်လို့ရောသူကျွန်တော်ဖတ်လိုက်ရတော့ တက်တွင်ပြိခမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဆန်တို့မနီပူတို့စသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘလို့ရှိပါလဲအိန္ဒိယမှာဗဟုအစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအဖြစ်ကောဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကောအိန္ဒိယမှာရှိနေလားဆရာ
မရှိဘူးလို့ပြောရမှာပေါ့ဟိုပြပခါတွေတိုက်ပွဲတွေဟိုစတဲ့ဖြစ်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်တို့ကမရှိဘူးခင်ဗျတို့မှလူမျိုးဆိုတဲ့တဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြရတယ်ဥပမာဟင်ဒီစကားဆိုရင်ဟိန္ဒူစတန်နီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟိုဖက်ဒရယ်စနစ်အခြေခံဥပဒေနဲ့ထိန်းပြီးတော့သူတို့ထိန်းညှိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကဖက်ဒရယ်စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်နေသူပေးထားတဲ့အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟိုရှင်သန်နေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့ဆေးကိုမျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
ဝန်နေရပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးညာကျွန်တော်တို့တော်တော်ဝေးပါသေ
းဦးကျော်စံတားရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတော့ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်ဒီမှာပါကျွန်တော်ဂျန်နိုင်မှာဗီဒီယိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီနေ့ကနေ့ကပရီးမီးယားလိဂ်ပွဲစဉ်မှာမန်ချက်စတာယူနိုက်တက်ကစပါ့စ်ကိုအနိုင်ရပြီးတော့အယားအနီးပြဆိုရှယ်ဟာအသင်းသမိုင်းမှာအဖွင့်ပွဲစဉ်6ပွဲကိုအနိုင်ရခဲ့တဲ့ပထမဆုံးနီးပြဖြစ်စံချိန်တင်လိုက်ပါတယ်ဗြိတိန်တင်းနစ်ကစားသမား Andy Murray ဟာတင်ပစုံခွဲစိတ်မှုဒဏ်ရာမသက်သာတာကြောင့်ဒီနေ့မှာတင်းနစ်ကစားတာကနေအပြီးပိုင်အနိုင်ယူတော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ဂျပန်အိုလံပစ်ကော်မတီဥက္ကဋ္ဌတာကေဒါကိုအောက်ရီလိုက်စားမှုနဲ့ပြည်ထောင်နိုင်ငံမှာဆရာဆွဲလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ Liverpool, Chelsea နဲ့ Manchester United တို့အနိုင်ရခဲ့ပြီးတော့ Arsenal နဲ့ Tottenham Hotspur တို့ရှုံးသွားပါတယ်။ Liverpool က Brighton ကို Mohamed Salah တွင်းနဲ့ penalty နဲ့နိုင်ခဲ့တာကြောင့်ဇယားထိတ်ကနေဆက်လက်ဦးဆောင်နေပြီးတော့ Chelsea ကလည်း Newcastle ကို2ဂိုးတကိုးနဲ့နိုင်ပါတယ်။ Arsenal ကတော့ဒီတစ်ပတ်မှာ West Ham ကိုတကိုးကိုးမရှိနဲ့ရှုံးပြီးတော့ Wembley မှာကစားတဲ့ Tottenham နဲ့ Manchester United ပွဲမှာတော့ Man U က Tottenham ကိုတကိုးကိုးမရှိနဲ့နိုင်သွားပါတယ်။ Man United ဂိုးကိုတော့ Rashford က44မိနစ်မှာသွင်းခဲ့တာပါ။တော်နမဒုတိယပိုင်းမှာခြေပါကိုရဖို့အတွက်ပြန်ပြီးတော့ဖိကစားခဲ့ပေမဲ့မန်ယူကိုသမားဒီဟဲလက်ဆွမ်းပြပြီးတော့ဆက်တဲ့ချိန်ကောက်ွယ်ပေးခဲ့လို့မန်ယူသင်းဟာယာယီနီးပြတဲ့ဆိုရှယ်လက်ထက်မှာ6ပွဲဆက်တိုက်အနိုင်ရသွားခဲ့ပါတယ်။ဒါကြောင့်ဆိုရှယ်ဟာမန်ယူသမိုင်းမှာနီးပြအဖြစ်နဲ့ပွဲဥတော့6ပွဲဆက်တိုက်နိုင်ရတဲ့ပထမဆုံးနီးပြအဖြစ်စံချိန်တင်နိုင်ခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာဆိုရှယ်ကသူ့အသင်းရဲ့စိတ်ဓာတ်ကိုချီးကျူးလိုက်ပါတယ
်။ Yeah, team spirit, that's the first. Second of all,we can defend Jonah
ပထမတစ်ချက်ကတော့အသင်းစိတ်တဲ့ကြောင့်နိုင်ရလိုက်တာပါဒုတိယကတော့ကျွန်တော်တို့အားလုံးခံစားနိုင်ခဲ့ပါတယ် Jones နဲ့ Lindelof တို့နှစ်ယောက်ချင်း Luke Shaw နဲ့ Ashley Young တို့ကလည်းခြေစွမ်းပြခဲ့ကြပါတယ်ပြီးတော့ကျွန်တော်တို့မှာကမ္ဘာအကောင်ဆုံးဂိုးသမားရှိတဲ့ဒါကိုကျွန်တော်အချင်းချင်းပြောခဲ့ပြူပါတယ်ပြီးတော့ကျွန်တော်တို့ရှေ့တန်းတွေကအရင်မြန်ပြီးတော့ Rashford ရဲ့ဂိုးတွေကလည်းအရင်ကောင်းပါတယ်အဲ့ဒီလိုနေရာကနေဒီလိုကန်နိုင်မှုကတော်တော်ခက်တာပါကျွန်တော်ကသူ့အနည်းတိုင်ကိုကန်မဲလို့ထင်ခဲ့ပေမဲ့ဒီဂိုးကသိကောင်းပါ
ဒီတစ်ပတ်ပွဲစဉ်တွေအပြီးမှာတော့လီဗာပူးက58မှတ်နဲ့ဇယားထိတ်ကဆက်လက်ဦးဆောင်နေပြီးတော့မန်ယူသင်းကတော့41မှတ်နဲ့အဆင့်5နေရာမှာရှိတဲ့အာဆနယ်နဲ့အမှတ်တူသွားပြီဖြစ်တာကြောင့်ဇယားထိတ်ပိုင်းမှာလည်းချန်ပီယံဖြစ်ဖို့ချန်ပီယံလိဂ်ဝင်ခွင့်ရဖို့ကပိုပြီးတော့အကျိတ်နယ်ဖြစ်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်ဗျာ2018အာဖရိကအကောင်းဆုံးဘောလုံးသမားဆုကိုတော့လီဗာပူးနဲ့အီဂျစ်တိုက်စင်မှုမိုဟာမက်ဆာလာရသွားပါတယ်ဒါဟာဆာလာအနေနဲ့အာဖရိကဘောလုံးဖွဲ့ချုပ်ကချီးမြှင့်တဲ့တင်းနစ်တာအကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်ဆက်တိုက်ရလိုက်တာလည်းဖြစ်ပါတယ်အခုလိုအာဖရိကအကောင်းဆုံးနှစ်နှစ်ဆက်တိုက်ရွေးခံရတာနဲ့ပတ်သက်ပြီးဆာလာပြောတာကတော့
Honestly I'm very happy to win it
ဒီစုကိုဒုတိယအကြိမ်ရတဲ့အတွက်ကျွန်တော်အယံဝမ်းသာပါတယ်ကျွန်တော်ရင်ကပြောခဲ့သလိုပဲဒီစုကိုငငယ်ကလေးတွေကလိုချင်ခဲ့တာပါအခုဆိုရင်နှစ်ကြိမ်ရတဲ့အတွက်ဝမ်းသာပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အီဂျစ်အသင်းနဲ့အတူအာဖရိကဖလားရချင်ပါတယ် ကျွန်တော်တို့ကလည်းအရှင်ဖြစ်ကျင်းပခွင့်ရတော့အားလုံးကလည်းစိတ်လုံရှားနေပြီးတော့ကျွန်တော်တို့နိုင်ငံမှာကစားမဲ့ပွဲကိုအနိုင်ရအောင်လုပ်သွားမှာပါ။ဆာလာဟာသူ့ရဲ့အသင်းပေါ်စီနီဂေါတိုက်စစ်မှုမာနေနဲ့အာဆနယ်တိုက်စစ်မှုအိုဘာမယန်းတို့ကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုဖြစ်တဲ့ရွေးချယ်ခံရတာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့သတင်းပတ်ကဆေးရုံကနေပြန်ဆင်းလာတဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအခုတစ်ပတ်မှာတော့ဆေးရုံပြန်တက်ရပါတယ်။အဒီ1 by 3ရုပ်ဆိုင်မှုပြဿနာကိုခွဲစိတ်ဖို့အတွက်ဘွီနိုဇာရက်စ်မြို့ကဆေးရုံကိုစနေနေ့ကပြန်တက်ခဲ့တာပါဒါကငူကလေးကစီစဉ်ထားတာဖြစ်ပြီးတော့ခွဲစိတ်မှုလည်းအောင်မြင်တယ်ဆိုပြီးတော့မာရာဒေါနာရဲ့ရှေ့နေကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာတင်းနစ်သတင်းတွေမှာတော့ Australian Open Tennis ပြိုင်ပွဲကိုတင်းလာနေကစတင်လိုက်ပြီးတော့ဒဏ်ရာပြဿနာကြောင့်တင်းနစ်ကစားတာကနေအနာယူတော့မဲလို့ကြေညာထားတဲ့ Andy Murray ဟာပွဲဥဒတ်မှာပဲ Spain က Roberto Bautista ကို၅ပွဲအကျိတ်နဲ့ကစားပြီးတော့ရှုံးနေသွားပါတယ် Andy Murray ဟာတင်းပစုံခွဲစိတ်မှုဒဏ်ရာမသက်သာတာကြောင့်သူအနေနဲ့တင်းနစ်ပြိုင်ပွဲတွေကနေဒီနေ့မှအနားယူတော့မယ်ဆိုပြီးတော့ကြီးညာခဲ့တာပါသူအနေနဲ့တော့ Wimbledon Tennis ပြိုင်ပွဲမှာအနားယူဖို့စဉ်းစားထားပြီးမဲ့ Australian Open Tennis ပြိုင်ပွဲကလည်းသူ့အတွက်နောက်ဆုံးဖြစ်နိုင်တယ်ဆိုပြီးတော့ပြောပါတယ် Murray ကလို့ဒဏ်ရာတွေကြောင့် Tennis ကစားတာကနေနားတော့မယ်ဆိုတဲ့အပေါ်မှာ Switzerland နိုင်ငံက Roger Federer ကတော့
disappointed and the sad and a little bit shocked you know
to know တော့သူနားတော့မယ်ဆိုလို့စိတ်မကောင်းဖြစ်ရလို့စိတ်လဲပြတ်ရပါတယ်ပြီးတော့ဒီသတင်းကြောင့်လည်းတုံ့လုံမိပါတယ်
ဒါပြင်လက်ရှိကမ္ဘာအဆင့်တဲ့ Novak Djokovic ကလည်း
to see him struggle so much and go through so much pain is
သူအနေနဲ့ဒဏ်ရာတွေနဲ့ရုန်းကန်နေရတာမြင်ရတော့သူ့ရဲ့တငယ်ချင်းတယောက်အနေနဲ့ရောကစားပေါ်ပြိုင်ဘက်တယောက်အနေနဲ့ရောစိတ်မကောင်းဖြစ်ရပါဘူး။သူနဲ့ကျွန်တော်နဲ့ကနှစ်တော်ကြာကလေးကတငယ်ချင်းဖြစ်ရှိလာခဲ့တာပါ။ကျွန်တော်အတွက်လည်းဘာနဲ့ကြာကောင်းသလိုအကစားလောကတစ်ခုလုံးအတွက်လည်းစိတ်မကောင်းစရာပါ။သူ့ကိုလူတွေကသဘောကျကြပြီးတော့သူကတကယ့်ချန်ပီယံတယောက်ပါ Grand Slam ချန်ပီယံတယောက်ဖြစ်သလိုအိုလံပစ်ရွှေစည်းလေးနှစ်ချိန်ရခဲ့ဘူးပါလေ။
Andy Murray ဟာ Grand Slam ပြိုင်ပွဲတွေကို Wimbledon နဲ့ချိန် American Open တစ်ချိန်အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ။ဂျပန် Olympic Committee ဥက္ကဋ္ဌ Tsunakatsu Takeda ကိုအောက်ဒီလိုက်ဆောင်းမှုနဲ့ပြည်ထောင်နိုင်ငံကတရားစွဲလိုက်ပါတယ်။ Mr. Takeda ဟာ2020 Olympic ပြိုင်ပွဲကို Tokyo မြို့ကအင်ရှင်ဖြစ်ခွင့်ရဖို့အတွက်လက်ထောက်ရာတွေလုပ်ခဲ့တယ်ဆိုပြီးတော့တန်တရားရှိခံနေရတာဖြစ်ပါတယ်။ဒါကြောင့်သူ့ကိုအောက်ဒီလိုက်ဆောင်းမှုကျူးလွန်ခဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့လကစွဲချက်တင်လိုက်တာဖြစ်တယ်ဆိုပြီးတော့ပြည်သက်တရားရေးအာဏာပိုင်တွေနှိစက်တဲ့သတင်းရင်းမြစ်တွေကဆိုပါတယ်ဂျပန်အနာပိုင်းလီကတော့ Mr. Takeda ကို2018ခုနှစ်ကခေါ်ယူစစ်ဆေးမေးမြန်းခဲ့ပြီးတော့အဲ့လိုစစ်ဆေးခဲ့တာဟာပြင်သစ်အနာပိုင်းလီရဲ့တောင်းဆိုချက်အရဖြစ်တယ်ဆိုပြီးတော့ကျူတိုသတင်းအေဂျင်စီကတော့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျပန် Olympic Committee ဘက်ကရော Tokyo Olympic ကျင်းပရေး Committee ဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့မလုပ်သေးပါဘူးခင်ဗျာ
ကိုရီးယားနိုင်ငံစီစဉ်တင်ဆက်ပေးထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြရတာပါVOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုတော့အစီအစဉ်တွေအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
ယောဗတ်တမ်ကအီယူပေါ်ဝင်ဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်ကိုလွှတ်တော်ကတခဲနဲ့မဲခွဲပယ်ချခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဝန်ကြီးချုပ်ထရီဇာမေဟာအယုံကြည်မရှိဆိုအတွက်မဲခွဲဆုံးဖြတ်ခံမဲ့ခြေနေနဲ့ရင်ဆိုင်နေရပါတယ်။မနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးခြင်းမှာပဲဝန်ကြီးချုပ်ပေါ်အယုံကြည်မရှိဆိုတင်ခဲ့တဲ့အကြောင်းအဓိကတိုက်ခတ်လီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဗင်ကပြောဆိုထားတာပါ။စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ဘုံခွဲတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS စစ်သည်ကြောအဖွဲ့ကပြောဆိုလိုက်ပါတယ်။ Manbij မြို့လည်းကအဓိကဈေးတစ်ခုနီးကင်းလဲရင်နဲ့ဖြတ်သန်းစဉ်ပောက်ကွဲမှုဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲဒေသခံအာဏာပိုင်နဲ့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်စောင့်ကြည့်ကဲခတ်အဖွဲ့တို့ကပြောဆိုထားကြတာပါ။အမေရိကန်ဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားအချိန်မှာလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးနိုင်မယ်ဥပဒေမူကြမ်းတစ်ရပ်ကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြဖို့ရှိနေပါတယ်။ဒါမှမဟုတ်သမ္မတနဲ့အတိုက်ခံဒီမိုကရက်တီဗန်နာရီ3စီအတွက်စစ်ဆင်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်အချိန်မှာလစာရမလဲဆိုတော့မရေမရာဖြစ်နေသေးပါ။အဆိုရလုပ်ငန်းတွေဒီစိတပိုင်းရပ်ဆိုင်ထားရတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အဆိုရဝန်ထမ်း8000လောက်ဟာလကမရပဲအလုပ်လုပ်ကြရတာဓမ္မမော်ရီလည်းအလုပ်မစင်းမဲ့နေနေကြရပါတယ်။အမေရိကန်ပြည်အောင်စုရဲ့ရှင်းနေချုပ်အသစ်ဖြစ်သမရကဆိုပြထားတဲ့ဝီလျံဘားကိုအတီးပြုသင့်မသင့်ထက်လွတ်တော်တရားရေးကော်မတီမှာဒီနှစ်ဒုတိယနှစ်ဖြစ်ဆက်လက်ကြားနာဆစ်ဆင်းမှာဖြစ်ပါတယ်။အမေရိကန်သမရရွေးကောက်ပွဲမှာရုရှားဝင်ရောက်ဆုတ်ဖက်ခဲ့သလားဆိုတာကိုအထူးစုံစမ်းဆစ်ဆင်းမှုရောဘတ်မူလာစုံစမ်းနေတာတွေကိုလွတ်လွတ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုတော့ပထမနှစ်ဖြစ်ကြားနာဆစ်ဆင်းစဉ်မှာလွတ်တော်မှတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညစီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA မြန်မာဘာသာစီစဉ်တွေကိုလိုင်းတိုမီတာ19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ဗီယိုကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနေ့တကွာမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.